တရားပြည်နယ်လွှဲကော်မြို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဗိုလ်ချုပ်အောင်ဆန်းစုကြည်ရုပ်ပြန်လည်ရုပ်သိမ်းပေးရေးဆန္ဒပြတောင်းဆိုတဲ့ဒေသခံတွေကိုရဲတပ်ဖွဲ့ကရဘာကြီးတွေနဲ့ပစ်ခတ်လူစုခွဲခဲ့တာကြောင့်ဆန္ဒပြသူ21ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ကဖြိုခွင်းခဲ့ပုံနဲ့ပတ်သက်ပြီးတရားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုကဒါဟာရဲတပ်ဖွဲ့ကဥပဒေလုံထုံလုံနည်းအတိုင်းဖြစ်ရှင်းခဲ့တာလို့ပြောပါတယ်။
အဲ့ဒါတော့ဒီရဲလုံငယ်ရဲ့လောက်ထုံဥပဒေနဲ့ညီတို့ဆောင်ရွက်နေတာပဲ။အမစီတုံးစီစားမယ်။မကျော်နဲ့လို့သူတို့ပြောတယ်နော်။ပထမစီကျော်တယ်၊ဒုတိယစီကျော်တယ်၊တတိယစီပါကျော်တော့ဒါမလို့လားအဲ့ဒါချက်စင်လေးတစ်ခုချက်ထားတဲ့ပုံမှာတော့ကျွန်တော်ကိုယ်တိုင်လည်းစိတ်မကောင်းပါဘူး
။တရားလွှတ်တော်ရှေ့နေဦးသိန်းတန်းကတော့ကရားပြည်နယ်ဝန်ကြီးချုပ်ရဲ့ဒီပြောဆိုချက်ကိုလက်မခံပါဘူး
။သူပြောတာလုံးဝလည်းမခံပါဘူး။ဒီအကြမ်းတမ်းမှုနေနေတဲ့ပတ်သက်တဲ့လောက်ထုံလုံနည်းဆိုတာရှိတယ်။ဒါပေမဲ့တဆင့်စီတဆင့်စီလို့ရတာနောက်တစ်ခါဒီဥပဒေနဲ့မညီတဲ့အစုဝေး unlawful assembly ပေါ့အဲ့ဒါနဲ့ပတ်သက်တာလည်းပဲဇာတိကျင့်သုံးမှာပြဋ္ဌာန်းထားတာရှိဒီအဲ့ဒီပြဋ္ဌာန်းချက်တွေရလောက်လာတာဥပဒေရလောက်တယ်ဆိုရင်ဒါတော့ဥပဒေနဲ့လောက်တယ်လို့ဒီစားပေါ့ဆိုတော့ဒီလူတွေကခွပြည့်ဝဲတောင်းနေတကယ်တော့အမိန့်ပေးရမယ်ဟာကတရားသူကြီးပေါ့နော်မင်းကြီးဆွေးကနေလူလူခွဲခဲ့မှာခွဲတဲ့အခါမှာအနာရှိတဲ့လူတွေကမှခေါ်ပြီးတော့လူလူခွဲလို့ရတယ်ရဘာဒီနဲ့ပြစ်တယ်ဆိုတာနောက်အဆင့်ကြီးဖြစ်မယ်ဒီတယ်ကိုထိမနယ်ဒိမီယာဖြစ်တဲ့အနေအထားမျိုးဖြစ်လာတယ်တဲ့ကရားပြည်နယ်ဝန်ကြီးချုပ်ကတော့ငကိုရဲကဒီအုပ်စုကိုဖြိုခွဲဖို့ကြာနေတာဖြစ်လို့ဥပဒေနဲ့အညီပါလို့ပြောတယ်ဥပဒေမှာပြဋ္ဌာန်းချက်တော့ရှိတယ်ဒီအခြေအနေမှာမတုံ့ပြန်ဘူးလို့ဆရာဆက
်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအတင် AAPP ရဲ့တွဲဖက်တွေ့ရမှုကိုပို့ကြည့်ရလဲဒီဆန္ဒပြသူတွေကိုအစိုးရကအင်အားသုံးဖြိုခွင်းခဲ့တာဟာမှားယွင်းတဲ့လုပ်ရက်တစ်ခုလို့မြင်ပါတယ်
အစိုးရတိုင်းအစိုးရတိုင်းကတော့သူတို့လုပ်တယ်ဆိုတဲ့ဟာကဥပေအရာဖြစ်ပါတယ်လို့တော့ပြောကြတာပါပဲတကယ်တမ်းဖြစ်တဲ့ဟာကနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးအရာပေါ့သူတွေကသူရဲ့ဆန္ဒကိုလွတ်လပ်စွာငြိမ်းချမ်းစွာပေါ်ထုတ်ခွင့်ရှိတယ်ဆိုတာကလည်းဒါပေါ်စည်းဝင်အခြေခံဥပဒေပြီးထားတဲ့အခွင့်အရေးဖြစ်တယ်ပေါ့ပြီးတဲ့အခါကျတော့ဒီအင်အားသုံးပြီးဖြိုခွင်းတယ်ဆိုတဲ့ဟာကအများပြည်သူတွေဘယ်လောက်ထိအန္တရာယ်ဖြစ်စေသလဲပေါ့နောက်သူတို့ဒီငြိမ်းချမ်းစွာလှုပ်ရှားနေတဲ့သူတွေကဒီအနာဘိုင်းတွေကိုတကယ်ကိုရံမူတဲ့အနေအထားမျိုးတွေဘယ်လောက်ထိပြနေလို့လဲပေါ့ဒီလိုအခြေအနေမျိုးတွေကိုသုံးသပ်ပြီးတော့မှနောက်ဆုံးပေါ့ကိုယ့်ကိုယ်ကာကွယ်တဲ့အနေနဲ့အင်အားသုံးပြီးဖြုတ်ခွင်းရတာမျိုးတွေပဲရှိပါတယ်အဲ့လိုမျိုးမဟုတ်လို့ရှိရင်တော့အင်အားသုံးပြီးဖြုတ်ခွင်းတာမှားရွံ့ပါတယ
်ဆန္ဒပြသူတွေကိုနှိမ်နင်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂကချမှတ်ထားတဲ့စည်းမျဉ်းတွေထဲမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့တက်နိုင်သမျှဆစ်ရှည်တီးခံကြဖို့ကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့စိုးရိမ်စရာရောက်လာတဲ့အခြေအနေမှသာအင်အားသုံးဖို့နဲ့တရားဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာကျင့်သုံးဖို့တွေပါဝင်ပါတယ်။ဒီလွယ်ကော်မြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွဲခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အစိုးရကချက်ချင်းစုံစမ်းစစ်ဆေးတင်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြီးခဲ့တဲ့ရက်ကပြောဆိုခဲ့ပါတယ်ရှင်။